VOA မြန်မာဝိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါရှင်။အုတ်ထုတ်နေအောင်အမြဲဆောင်ထားပြီးတော့နှကမ်းမွေးဆဆနဲ့အမြဲပြုံးနေတဲ့ game ဆက်ကောင် Mario Polara 2020 September 17ရက်နေ့မှာ35နှစ်ပြည့်သွားပါပြီ။ရေပိုက်ပြင်သမားညီကိုမာရီယိုနဲ့လူအီဂျီညီကိုတို့မှုရီပေါ်တဲ့ Mushroom Kingdom တိုင်းပြည်မှာခုံပြန်ကျော်လွှားပြီးလူစိုးလေကြီးစီကနေမင်းသမီးလေးကိုကယ်တင်တဲ့ Super Mario Brothers ဆိုတဲ့ game ကဂိမ်းဆက်တွေနဲ့ကစားရတဲ့ပထမဆုံးဂိမ်းဆက်လန်တွေဖြစ်ပါတယ်။1980ပြည့်အစောပိုင်းတုန်းကဂိမ်းဆက်ကြီးတွေရှိတဲ့ Game Arcade တွေမှာဂိမ်းတွေသွားကစားခဲ့ကြရတာပါ။အဲဒီကနေအိမ်မှာဂိမ်းဆက်နဲ့ကစားနိုင်တဲ့ဗီဒီယိုဂိမ်းတွေပေါ်လာချိန်တွေကစားလို့ဂိမ်းကစားရတဲ့အတွေ့အကြုံတွေလုံးဝပြောင်းလဲသွားခဲ့ပါတယ်။အဲဒီအပြောင်းအလဲမှာပရိသတ်ရဲ့အားပေးမှုကိုအရာဆုံးဂိမ်းတစ်ခုက Nintendo ကုမ္ပဏီကဖန်တီးတဲ့ Mario ဂိမ်းတွေလို့ပြောရင်လုံးဝမမှားပါဘူး။ဒါကြောင့်လဲ1980ပြည့်နှစ်ပိုင်းတွေမှာစပေါ်ခဲ့တဲ့4000တုံးပုံစံအခွေထက်ကစားရတဲ့ Nintendo ဂိမ်းဆက်ကနေ1990ပြည့်နှစ်ပိုင်းတွေမှာပေါ်ခဲ့တဲ့အရွယ်အစားသေးသွားတဲ့ N64 ဂိမ်းဆက်အလဲအခုနောက်ဆုံးပေါ်လက်နှစ်ဖက်ထဲနဲ့ကန်ကစားလို့ရတဲ့ 2DS XL handheld game set တွေအထိကို Mario Game Set Landry တွေဆင်သက်နေတာပါ Mario Brothers Game Set Landry တွေဟာ game သမိုင်းမှာအယောင်ရဆုံး video game တွေဖြစ်ပါတယ် Super Mario Game ရဲ့အောင်မြင်မှုကဂျပန်နိုင်ငံအတွက်ဂုဏ်ယူစရာဖြစ်တဲ့ဆိုတဲ့သက်တည်တစ်ခုကတော့2016 Brazil Olympic ပိတ်ပွဲမှာ2020 Japan Olympic ပွဲလက်ဆင့်ကမ်းယူဖို့အတွက်အဲ့ဒီအချိန်တုန်းကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေက Super Mario လို့ဝတ်ပြီးတော့ Rio Olympic ကွင်းကြီးထဲမှာပေါ်လာခဲ့တာဖြစ်ပါတယ်။ကမ္ဘာမှာလူတိုင်းနှိပါးသိကြပြီးတော့လူချင်းလူငယ်မျိုးသဘောကျတဲ့ game ဆက်က Mario ကိုအခြေခံပြီးအဆိုတော်နီနီခင်ဇော်ကဆိုရင် Mario ဆိုတဲ့သချင်းကိုတောင်ဆိုထားပါသေးတယ်။အခုလောက်အောင်မြင်နေတဲ့ Super Mario Game ရဲ့ထူးခြားမှုကဘာလဲဆိုတာကိုငငယ်လေးကဒီ game တွေကိုကစားလာတဲ့ကိုဘုံဘုံကအခုလိုပြောပြပါတယ်
။ကျွန်တော်ဒီ Mario Game ကိုစပြီးတော့မှတ်မိတာဒီဘယ်လိုပြောမလဲ။စာမဖတ်တတ်ခင်ကနေရအောင်ဆော့ရတယ်။စာလည်းမဖတ်တတ်ဘူး။အင်္ဂလိပ်စာလည်းမသိဘူး။ဗမာစာလည်းမဖတ်တတ်ဘူး။ဒါပေမဲ့သိရတာဘာလဲဆိုတော့ဒါကလုံးနေလို့ရှိရင်ဇလန်းကိုဘယ်လိုစရမလဲ။ပြောလို့ရှိရင်တရားနှိမ်ခုံတယ်၊တရားနှိမ်ကြော်တယ်အဲ့ဒါကြီးအကုန်လုံးသိတယ်။အဲ့နေပြီးတော့ဆော့ဆော့ဆော့ဆော့ဆော့ပြီးတော့စပြီးတော့ဆော့ရတာ။ဘယ်လိုပဲဆော့ဆော့ဇလန်းအရန်နဲ့ရိုးရှင်းနဲ့ဆော့ရရဲ့အလေအရန်လွယ်ပြောရှင်းရှင်းလေးပဲဗျာတော်ပါလဲဆိုတော့ဒီဘယ်လိုပြောမလဲယောက်ျားလေးရဲ့အကုံကဒီသူရဲကောင်းနေဖြစ်ရှင်နေလीသူဇလန်းကလည်းအဲ့လိုမျိုးပဲဒီဟိုအဖမ်းခံနိုင်ရတဲ့မင်းသမီးလေးကိုတွားပြီးတော့ကယ်ရတာလက်ခါလေးကြလို့ရှိရင်သူ့ရဲ့ညီလူဝီဂျီနဲ့အတူတွားပြီးတော့ကယ်ရတယ်တခြားဇက်ကောင်တွေလည်းပါတယ်ဇလန်းအရန်ရိုးရှင်းနဲ့စာဖတ်တတ်စရာဘာမလို့လွယ်လွယ်လေးနဲ့ကိုနားလည်ပြီးတော့ဆော့လို့ရတယ်အခုတည်းကလည်းဆော့ရဲအခုကျွန်တော်အသက်က30ပြည့်ပါပြီအခုတည်းကမာရီယိုဂိမ်းကိုကျွန်တော်ဆော့ရုံပဲဒီဇလန်းပဲပါမပြောင်းဒါပေမဲ့ဆော့လို့ကောင်းလို့မယ်အခုတည်းကအဲ
့တော့ကိုဘုံဘုံအသက်ကအခုအသက်30ဆိုတော့မာရီယိုက तू က35နှစ်ဆိုတော့မာရီယိုနဲ့9နှစ်ပဲကြာတာပေါ့နော်ကိုတသက်လုံးဒီဂိမ်းကိုဒါဆိုဆော့လာတယ်လို့ပြောလို့ရတယ်ဆိုတော့တခြားဂိမ်းတွေနဲ့ရှင်မာရီယိုကဘာပိုထူးနေလို့ဒီဂိမ်းကိုဒီလောက်တောင်မှဆွဲဆွဲလန်းလန်းဆော့ပြစ်တာပါလဲရှင
်ဘာလို့ဆွဲဆွဲလန်းလန်းဆော့ပြစ်တယ်လဲဆိုလို့ရှင်ဒီတော့ကြံကစားလို့ရှင်သူကငငယ်တော့အဲ့လိုပါကစားရဲ့အတွေ့အကြုံနဲ့အကုန်လုံးပြန်ပြီးတော့မှတ်မိနေတဲ့လူမျိုးပဲဗျာအဲဒီဂိမ်းကစားရတဲ့လို့ရှင်ညီကိုလူပြီးတော့ကျွန်တော်အကိုနှစ်ယောက်ရှိရဲအကိုရင်းနဲ့လူပြီးတော့ကစားရတာပြီးတော့ကျွန်တော်ရက်ွက်ထဲမှာဆိုလို့ရှင်တခြားကလေးတွေလည်းရှိရဲကျွန်တော်ရဲ့ပေါ်တာတွေရှိရဲဒီကောင်လေးနဲ့လူပြီးတော့ကစားရတဲ့ဟာကြီးအဲ့ဒါကြီးအကုန်လုံးပြန်ပြီးတော့အမှတ်ရစေရဲအခုတော့ကျွန်တော်အသက်ကြီးလာပြီဆိုတော့အင်္ဂလိပ်စာကိုတော့နားလည်လာပြီဆိုတော့သူဇလန်းကိုတေးသေးချာချာနားလည်လာတာပေါ့နော်ဒါပေမဲ့ဟိုအရင်တော့ကျွန်တော်ဇလန်းကိုပါမောင်းမသိရဟိုမင်းသမီးကိုတွားကြည့်ရမယ်ဆိုတာကိုပဲသိရပြီးတော့သူ့ရဲ့ဟိုအဓိကရန်သူရှိရလေပေါလာလမ်းတေသူ့နာမည်ခေါ်ရရှိရလက်အကြီးအရင်တော့ဆိုလို့ရှိရင်အကောင်ကြီးရဲ့နာမည်ကိုတော့မသိဘူးအရှင်းဆုံးပဲပြီးတော့နောက်ထပ်ရည်ရတာတခုကပါလဲဆိုတော့မာရီယိုဂိမ်းကိုအဲ့လိုလာဆော့လာပေးမယ်ဒီမာရီယိုမှာပါတဲ့ဒီလူဝီဂျီပေါ့လူဝီဂျီကအကိုလားညီလားဆိုတော့ကျွန်တော်မသိဘူးလွန်ခဲ့တဲ့3-5နှစ်လောက်ကမှကျွန်တော်သိတာလူဝီဂျီကသူ့ရဲ့ညီဆိုတာသိတယ်ကျွန်တော်ထင်တာကလူဝီဂျီကိုအကိုလို့ထင်တာပါဆိုလူဝီဂျီကအကောင်ပိုကြီးလို့
Mario game ရဲ့အမှားကပြိတ္တတယောက်ဖြစ်တဲ့ကိုဘုံဘုံပါအခုလိုမျိုးကဘာတဝမ်းကပြိတ္တတွေကိုဖန်ဆားထားနိုင်တဲ့ game ဆက်ကောင်တွေနဲ့ Super Mario game တွေကိုဖန်တီးခဲ့သူကတော့ဂျပန်က video game designer Shigeru Miyamoto ဖြစ်ပါတယ်
まず基本的にはねその作ったものを皆さんが遊んでくれて面白いっていう
ကျွန်တော်တို့ဖန်တီးတဲ့မြောက်ကိုလက်ခံအပေးသူတွေကိုတိတ်ကိုကျေးဇူးတင်ပါတယ်သူတို့မရှိရင် Mario game design တွေအခုလောက်ထိအောင်မြင်မှာမဟုတ်ပါဘူးကျွန်တော်အကြောင်းပြောပြရရင်တော့ဂျပန်မန်ဂါကာတွန်းတွေဆွဲသူတယောက်ငငယ်ကတိတ်ဖြစ်ချင်းခဲ့တာပါမန်ဂါကာတွန်းတွေကဇလန်းတွေတစ်ခုပြီးတစ်ခုအဆက်မပြတ်ဖန်တီးရတာမျိုးပါလားဗျ စူပါမာရီယိုဂိမ်းနဲ့မာရီယိုဆိုတဲ့ဇာတ်ကောင်ကိုကျွန်တော်စဖန်ကြီးခဲ့တော့လူတွေကမာရီယိုကိုမစ်ကီမောက်စ်နဲ့ရှင်ပြောကြတယ်ဗျကွန်ပျူတာနဲ့ရုပ်ပြဖန်တီးတဲ့ animation နည်းပညာတွေအဆင့်ဆင့်တောင်းတော့တယ်လို့ Mickey Mouse ဇာတ်ကောင်ကလည်းပြောင်းလဲလာခဲ့တာဆိုတော့ကျွန်တော်ဇာတ်ကောင် Mario ကိုလည်းအဲဒီလိုဖြစ်အောင်လုပ်နိုင်မယ်လို့ကျွန်တော်တွေးခဲ့ပါတယ် game နည်းပညာတွေပြောင်းလဲသွားတယ်လို့ Mario ဇာတ်ကောင်ကိုလည်းပြောင်းလဲသွားနိုင်မယ်လို့စဉ်းစားမိပါတယ်အဲဒီလိုလုပ်တဲ့အတွက်သူ့ပြိတ္တတွေကလည်းပိုးပြီးဆေးလို့ရှားကြတယ်နောက်ထပ်ဘာတွေပြောင်းအောင်လဲဆိုတာမျိုးသိကျင်လာကြပါတယ်ကျွန်တော်တို့လို engineer တွေဖန်တီးသူတွေဘက်ကလည်းပိုးပြီးဖွင့်ခြင်းစိတ်ဖြစ်လာတယ်စေရောကူပါနှစ်ပြီးအစ်စ်အဆန်းဖန်တီးခြင်းစိတ်တွေဖြစ်လာခဲ့ပါတယ်။အဲဒါကြောင့်လည်းအခုလောက်ထိအောင်မြင်တာလို့ကျွန်တော်ယုံကြည်ပါတယ်
။ game လောကမှာနောက်ထပ်လူကြိုက်များတဲ့ Donkey Kong နဲ့ Zelda game တွေကိုလည်းသူပဲဖန်တီးခဲ့တာဖြစ်ပါတယ်။ game ကစားသူတွေနဲ့ဆက်နွယ်နိုင်မဲ့ဇာတ်ကောင်မျိုးဖြစ်အောင်လို့အစွမ်းရှိတဲ့ Super Hero ဇာတ်ကောင်တွေအစားခြေပိုက်ပြင်သမား Mario ဇာတ်ကောင်လေးကိုသူဖန်တီးထားတာပါ။ဗီဒီယိုဂိမ်းတွေစတင်အောင်မြင်လာတဲ့1980ပြည့်နှစ်ပိုင်းတွေကစလို့ဒီကနေ့အထိမာရီယိုဂိမ်းတွေကပရိသတ်ကိုဆွဲဆောင်ထားနိုင်တဲ့အဓိကတော့ချက်ကပါလဲဆိုတော့
အဲ့တော့今もうね今度のあのスーパーマリオ 3D ランドなんかはスーパーマリオ3を遊んだあの子供
たちからちょっとသူ့ကိုတော့ပြန်ပြီးမနာလို့ဖြစ်ပါတယ်လူတွေဆိုရင်အချိန်တန်ကွယ်လွန်သွားကြပြီမဲ့ဂိမ်းဆက်ကောင်တွေကတော့အမြဲရှင်တန်နိုင်တာဘူးအဲ့ဒါကောင်းပါတယ်အခုနောက်ဆုံး Super Mario 3D Land game ကိုထင်ကြတဲ့ game developer တွေဟာငငယ်ကမူလ Super Mario game ဇာတ်လမ်းတွဲတွေကိုတော်တော်လေးကစားခဲ့ကြသူတွေဖြစ်ပါတယ်။အခုတော့သူတို့ကဒီနေ့ပြည်သက်နဲ့ကန့်ညီမဲ့ game ဇာတ်လမ်းမျိုးမူလ game ကိုဂုံပြူတဲ့အနေနဲ့ဖန်တီးနေကြပါတယ်။အဲ့ဒါကောင်းတဲ့အချက်ပါ။အဲ့လိုမျိုးဆက်တွေတစ်ဆက်ပြီးတစ်ဆက်လက်ဆင့်ကန်နေမှလည်း game ဇာတ်ကောင်ကအမြဲခိုင်နေမှာဖြစ်ပြီးစီးပွားရေးအရလည်းဆွဲဆောင်ထားနိုင်မှာဖြစ်ပါတယ်။
Mushroom Kingdom မှာလူစိုးရိမ်ရန်ကနေကာကွယ်ပေးဖို့အတွက် Mario Game ဆက်ကောင်လေးခုံပေါက်ပြေးလွှားနေတာ35နှစ်ရှိသွားပါပြီ35နှစ်ပြည့်အထိအမှတ်နဲ့နောက်ထပ် Mario Game အသစ်တွေကို2021ခုနှစ်ငွေဥပောက်မရောက်ခင်မှာထုတ်သွားဖို့ရှိတယ်လို့ Nintendo ကုမ္ပဏီကကြေညာထားပါတယ်ဟိုးအရင်ပုံစံဂိမ်းတချို့ကိုခေတ်သစ် Augmented Reality နည်းပညာနဲ့ပေါင်းစပ်ထားတဲ့ဂိမ်းအသစ်တွေပါတယ်လို့ Online Game တွေMario မောင်းတဲ့ကားအယုတ်ကိုအဝေးချင်း remote control နဲ့ထိန်းပြီးတော့ကစားရတဲ့ game မျိုးတွေအထူးပါပါရဲ့ရှင်ကျွန်မဆွမ်းမြတ်ပါပါ